ထိုင်းနိုင်ငံစံကလာပြည်နယ်ဟန်ယိုင်မြို့နယ်မှာကျွန်လတရက်ကထိုင်းနိုင်ငံသားလျှက်စစ်ဝင်တဲ့တူကိုတပ်ပြီးကျူးတုံမြေမြို့အလောင်းဖြောက်ခံထားရတဲ့အမှုနဲ့ပတ်သက်ပြီးဘန်ကောက်မြန်မာအလို့သမားတန်ရာရှိယုံကထုတ်ပြန်ရမှာအမည်မသိထိုင်းမျိုးသားတူဟာအထောက်ထားမဲ့မြန်မာအမျိုးသမီးတူကိုပြန်ပေးဆွဲငွေညစ်တောင်းရကနေ
လူသားမှုဖြစ်တဲ့ဒီရုံးရင်းစံခတ်မှုဖြစ်ပွားခဲ့တဲ့ကြောင့်တရင်ထုတ်ပြန်ခဲ့ပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတရင်ရယူခဲ့တဲ့ဟန်ယိုင်မျိုးကရွှေပြောင်းအလို့သမားအခွင့်အရေးကိုရရဲ့တာဝန်ခံကိုဗီအိုအေတရင်တော့မအေးအေးမှာဆက်သွယ်မြင့်မြန်ထားပါတယ်ရှင်ထိုင်းနိုင်ငံဆုံကလာပြည်နယ်ဟန်ယိုင်မျိုးနယ်ထဲမှာဂျွန်လတရက်နေ့ကထိုင်းနိုင်ငံသားလျှက်စစ်ဝင်တပ်ဦ
ဝင်းညစ်တောင်းဆမှုတွေလုပ်ခဲ့တာကိုထိုင်းရနာပိုင်းတွေကစစ်ဆေးတွေ့ရှိတယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။ဖန်စီချုံနောက်ခံနိုင်ရတဲ့မြန်မာရွှေပြောင်းလူသမားတွေကိုပေါ့ပြန်ပေးဆွဲခံရတဲ့အမျိုးသမီးကိုပေါ့မေးမြန်းမှုတွေလုပ်ခဲ့ရမှာတော့လူသက်မှုဖြစ်စဉ်ဖြစ်ပွားခဲ့ရတဲ့အခြေအနေတွေကိုသိခဲ့ရကြောင်းဟဲ့ရံမျိုးကရွှေပြောင်းလူသမားအခွင့်အရေးကိုရဲရဲတာဝန်ခံဥပဒေကတော့အခုလိုပြောပြပါတယ်။
အဓိကတော့မှတရားမထောက်ကြတယ်လဲကျွန်တော်တို့တွေ့တယ်ဒီလူတတ်မှုမှာကဟိုကျွန်တော်အရင်နေ့ကပြောတယ်လို့ပို့လို့သူကဖုံးနေကိုလှူတယ်ပိုက်ဆံနေတများတိုက်တယ်ပြီးတဲ့ခါဒီမိကလေးကိုသူကဓာတ်နဲ့ထောက်ပြီးတော့ပြန်ဖို့ဆွဲတာပို့အဲတဏှာလေးပါတယ်ပြောရင်ဓာတ်လေးပါတယ်တဏှာလေးပါတယ်ဆိုမှလေအဲဒီအမျိုးသမီးကအသက်88အရွယ်လောက်ပဲရှိတယ်မှာပြန်ဖို့ဆွေးပြီးတဲ့နောက်ပိုင်းမှာသူကပိုက်ဆံတောင်းတယ်ပိုက်ဆံအမဘလောက်ဘလောက်ပေးလို့တောင်းတဲ့အခါဒီအတူတူပါလာတဲ့လူတွေကပိုက်ဆံဆူပြီးတော့ပိုက်ဆံကိုပေးတယ်ပိုက်ဆံကိုပေးပေမဲ့လေပြေးသွားတဲ့သူကခလေးမကိုပြန်လို့မလွှတ်ပေးဘူးခလေးမကိုပြန်လို့မလွှတ်ပေးတဲ့အခါအဲရုံးရတာကဖြစ်ကြတာပေါ့ဟုတ်ကဲ့အမအတိတ်ကဖြစ်နေတာကတော့အဲ့လိုဂျင်းနဲ့ထုတ်တာပေါ့ဗျာ
ထိုင်းနိုင်ငံသားတည်ဆုံးခဲ့ပြီးတဲ့နောက်ပိုင်းဂျွန်လာတည့်ရနေ့ကစပြီးဟိုက်ရန်မြို့နယ်ထဲမှာအထောက်ထားမဲ့မြန်မာ300ကျော်ဖမ်းဆီးခံခဲ့ရတာပါဒီထဲကလူသက်မှုဖြစ်ပွားခဲ့တဲ့နေရာနဲ့အနည်းဆုံးမှနေထိုင်နေတဲ့အလို့သမားတွေကိုတော့တင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်ခဲ့တယ်လို့လည်းဆိုပါတယ်
အခုလူ300ကျော်ကစစ်စစ်လို့ရတော့ပြီးခံနေပါပြီဒီကူကူနဲ့ပတ်သက်လို့ကျွန်တော်တို့မြန်မာစကားပြန်နေကိုအခုဒီတော့မနေ့တူကနေတိုင်းကိုစစ်စစ်မှုတွေပြုလုပ်တယ်စစ်စစ်မှုတွေပြုလုပ်ပြီးတဲ့နောက်ပိုင်းမှာအခုဆိုလို့ရှိရင်ကျွန်တော်တို့ဒီမလေးရှားနေစားဂျန်တို့အရှောက်ကြီးပေါ့နော်လဘကအရှောက်ကြီးကနေပြီးတော့တက်ဆက်ဝင်နေပြီးတော့ရှောက်ရှင်နဲ့300ပြန်ပို့လိုက်ပြီးတော့တန်းရရှိတယ်မှာ
ထိုင်းမျိုးသားတူကျိုးတုံရေမြုပ်အသက်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးမြန်မာလူသမားတန်ရာရှိယုံရဲ့သတင်းထုတ်ပြန်ချက်မှာတော့မလေးရှားနိုင်ငံကိုသွားမဲ့ရွှေပြောင်းလူသမား109ဦးဟာမေလ31ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်ထဲကိုရောက်ရှိလာခဲ့ကြောင်းညပိုင်းမှာတော့အမိမတိထိုင်းလူမျိုးတူဦးကအဲ့ဒီထဲကအမျိုးသမီးတူဦးကိုတနက်နဲ့ချိန်ဓာတ်နဲ့ထောက်ပြီးပြန်ပေးဆွဲငွေတောင်းခံခဲ့တဲ့ဖြစ်စဉ်ဖြစ်ခဲ့တယ်လို့လည်းဆိုပါတယ်တောင်းခံတဲ့ငွေကိုပေးပြီးတာတော့မြန်မာအမျိုးသမီးကိုပြန်လွှတ်ပေးတာမရှိတဲ့အတွက်အမျိုးသမီးနဲ့အတူပါလာတဲ့ခီးသွွားလူငယ်တွေကထိုင်းအမျိုးသားကိုကြောက်ခဲနဲ့ပြစ်ခတ်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်။ကြောက်ခဲနဲ့ပြစ်ခတ်သူတွေဟာဘယ်သူတွေဖြစ်တယ်ဆိုတာကိုတော့သူကမှဝန်ခံတာမရှိတဲ့အတွက်ထိုင်းရနာပိုင်းတွေကဖမ်းဆီးထားတဲ့အလို့သမားတွေကိုစစ်ဆေးနေစေဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။